မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနယ်မြေအနီးမြန်မာဘက်ကလုံခြုံရေးတိုးမြင့်ချထားတဲ့ပေါ်တရားဝင်ခန့်ခွက်မဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကတချော့ပြန်ပြစ်ခတ်တဲ့ကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခဲ့ကြရတဲ့နိုင်ငံနေဆက်အနီးမြန်မာဘက်ချမ်းမှာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်100လောက်ဒီကနေ့ရောက်ရှိလာတာတွေ့ရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားလုံခြုံရေးတာဝန်ရှိသူတွေကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။နေဆက်ချက်စီယိုနီရောက်လာကြတဲ့မြန်မာလူငယ်တပ်ဖွဲ့ဝင်တွေကမော်တာမြောက်တွေပါဝင်လက်နက်ကြီးတွေကိုရွှေ့ပြောင်းနေရာချနေပုံရတယ်လို့လည်းအမည်မဖော်လိုတဲ့ဘင်္ဂလားဒေ့ရှ်စစ်တပ်အရာရှိတူနဲ့နေကြားဆောင်လူဦးကိုကိုကာဖော်ပြထားပါတယ်။နိုင်ငံနေကြားဒေသကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုထွက်ခွာသွားကြဖို့မြန်မာတပ်ဖွဲ့တွေကအထံချက်စစ်တွေနဲ့ပြောဆိုခဲ့တဲ့အကြောင်းလဲရိုင်ဂျာခေါင်းဆောင်တယောက်ကပြောဆိုခဲ့တာပါ။နေဆက်နီးစီးရီလှုပ်ရှားမှုတွေကနိုင်ငံတကာလှုပ်ထုတ်လုံနည်းတွေကိုဖောက်ဖျက်ရာရောက်ကြောင်းလဲဘင်္ဂလားဒေ့ရှ်နေကြားတက်ကပမှုချုပ်မူချီဘာရကမန်ကပြောပါတယ်မြန်မာလူငယ်တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့တရားဝင်ကန့်ကွက်စာပေးပို့ထားပြီးတွေ့ဆုံဆွေးနွေးဖို့အကြောင်းကြားထားတယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနှုတ်နဲ့ကန့်ကွက်ခဲ့ရမှာတော့မြန်မာလူငယ်တပ်ဖွဲ့ကဒီနေ့မှပဲလက်နက်ကြီးကိုပြန်လည်ဖယ်ရှားသွားခဲ့ကြောင်းလည်းပြောဆိုခဲ့တာပါမြန်မာစစ်တပ်ပြောခွင့်ရသူကတော့နေဆက်ဒေသကစီးရီလှုပ်ရှားမှုတွေနဲ့ပတ်သက်လို့အတိအပြုပြောဆိုဖို့ငြင်းဆန်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့မြန်မာအစိုးရတာဝန်ရှိသူတွေကလည်းတစုံတရာဖြေကြားတာမျိုးမရှိခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြထားတာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ရေးကိစ္စကဏ္ဍကိုစီးနှင်တက်ခတ်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုမြန်မာလူငယ်တပ်ဖွဲ့ရဲ့လက်လံရှင်းလင်းရာကလူခွင့်ရေးချုပ်ပေါက်မှုတွေစစဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားတယ်လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်6300ရောက်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်